မလာ29ရက်နေ့ဟာတမတော်နေ့ပါအရင်ကဖက်စစ်တွေကိုတော်လှန်တိုက်ခိုက်ခဲ့တာကိုအမှတ်သားပြုပြီးဖက်စစ်တော်လှန်ရေးနေ့နောက်ပိုင်းတော်လှန်ရေးနေ့အဲ့ဒီနောက်တမတော်နေ့အဖြစ်ကြောင်းလဲသတ်မှတ်ခေါ်ခဲ့ပါတယ်အာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါ်ဝေါ်အထိမ့်မတ်အခမ်းအနားကျင်းပနေစေဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီလိုနေ့မျိုးရောက်လာရင်တမတော်ကစီရီးပြအခမ်းအနားလုပ်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ကမိန့်ခွန်းပြောပါတယ်အခုနေ့တမတော်နေ့မှာလဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်မိန့်ခွန်းပြောပါတယ်ဒီမိန့်ခွန်းဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့နှစ်နှစ်တာကာလတမတော်ခေါင်းဆောင်တွေရဲ့သဘောထားယက်တိချက်ကိုထင်အပ်ဖော်ပြတဲ့မိန့်ခွန်းလို့လည်းပြောနိုင်ပါတယ်ဒီမိုကရေစီအသွေးကူးပြောင်းတဲ့ကာလတမတော်ရဲ့သဘောထားယက်တိချက်ဘာတွေပြောင်းလဲလာသလဲဒါမှမဟုတ်အရင်တိုင်းမပြောင်းမလဲရှိသေးပဲလားဆိုတာကုတ္တပတ်လေးလာတင်ပြသွားပါမယ်
အင်းင်းစစ်ကောင်းဆောင်နေနီးတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမိခွန်းကိုရှိရှိလျလျပြောပါရယ်ထုံးစံအတိုင်း1886ခုနှစ်မြမလွတ်လပ်ရေးနဲ့အထောက်အချာအာဏာဆုံးရှုံးခဲ့ခြင်းကစဒီကနေ့မျက်မှောက်အချိန်ထိနိုင်ငံသမိုင်းအကျဉ်းနဲ့တက်မတော်သမိုင်းအကျဉ်းကိုပြောပါရယ်သူပြောခဲ့တာကိုအကျဉ်းချုပ်ပြန်ပြောရရင်1886ခုနှစ်မှာအထောက်အချာအာဏာဆုံးရှုံးပြီးသူ့ကျုံဘဝရောက်ရရင်နောက်ပိုင်းမြန်မာမျိုးချစ်တွေဟာလွတ်လပ်ရေးရဖို့ကြိုးပမ်းကြရင်အဲ့ဒီကာလမြန်မာပြည်အတွက်တက်မတော်တရက်ဆိုတာရှိဖို့လိုအပ်တာကြောင့်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့မျိုးချစ်တွေဟာဂျပန်အကူအညီနဲ့စစ်တင်နိုင်တဲ့တက်မတော်တရက်ထူထောင်ကြရင်နောက်ပိုင်းနေထက်ကိုတော်လှန်အောင်မြင်ပြီးလွတ်လပ်ရေးရခဲ့တယ်လို့ပြောပါတယ်လွတ်လပ်ရေးရပြီးနောက်ပိုင်းနေထက်တွေကကဲခွဲအုပ်ချုပ်ခဲ့လို့ကျင်းမြောင်းတဲ့လူမျိုးရေးအမည်ကန့်ဆဲကြလို့ပြည်ရင်းလက်နက်ကိုင်ပဋိပက္ခဖြစ်လာပြီးအဲ့ဒါကိုဗိုလ်ချုပ်ကြီးနေဝင်းကသိမ်းသိမ်းခဲ့ရတဲ့အကြောင်း1948ခုနှစ်ကစတိုင်းပြည်ကိုအုပ်ချုပ်လာတဲ့ပါလီမန်ဒီမိုကရေစီအစိုးရကလည်းဒီမိုကရေစီကျင့်သုံးမှုအတွေ့အကြုံနဲ့အလေးအကျင့်မပြေဝတာကြောင့်တိုင်းပြည်မတည်မငြိမ်ဖြစ်နေလို့တက်မတော်ကအင်ဆောက်အစိုးရအဖြစ်တာဝန်ယူပေးရတဲ့အကြောင်း1960မှာရွေးကောက်ပွဲအနိုင်ရတက်လာတဲ့တီထောင်စုအစိုးရကလည်းတိုင်းပြည်ကိုကောင်းကောင်းမအုပ်ချုပ်နိုင်တစ်ဖက်မှာလည်းဖက်ဒရယ်မှုနဲ့ခွဲထွက်ရေးပြဿနာပေါ်ပေါက်လာတာကြောင့်တက်မတော်ကတော်လှန်ရေးကောင်စီဖွဲ့ပြီးနိုင်ငံတော်အာဏာကိုရယူခဲ့ရတယ်လို့ဆိုပါတယ်။အလားတူ1988ခုနှစ်ရောက်တော့နိုင်ငံတွင်းမှာစုပူမှုအရေးအခင်းကြီးဖြစ်ပြီးပြည်ပပြောကားတွေပါလာလို့တက်မတော်ကအခြေအနေကိုဝင်ထင်းခဲ့ရကြောင်းနောက်ပိုင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်အောင်ဆောင်ရွက်ပေးခဲ့ပြီး2010ခုနှစ်မှာရွေးကောက်ပွဲလို့2011ခုနှစ်မှာအနိုင်ရအစိုးရကိုအာဏာလွှဲပေးခဲ့တာအခုဆိုဒုတိယအစိုးရတက်တန်းကိုရောက်နေပြီလို့ပြောခဲ့ပါတယ်
။ဘုရင်မူကြီးမေအောင်လှိုင်ရဲ့အဲ့ဒီပြောဆိုချက်ကိုကြည့်ရင်တိုင်းပြည်မှာဆက်ရနာရှင်စနစ်ပေါ်ပေါက်လာတာအဲ့ဒီဆက်ရနာရှင်တွေကတမတော်ကိုအတုံးချပြီးတိုင်းပြည်ကိုဖိနှိပ်အုပ်ချုပ်ခဲ့ကြတာဆက်ရနာရှင်စနစ်ကြောင့်ပဲတိုင်းပြည်ရဲ့စီးပွားရေးပညာရေးအစအစအရာရာချစ်ချုံကြပြီးအိမ်ကြီးချင်းနိုင်ငံတွေနဲ့နှိုင်းရှင်ရင်တောင်အောက်တန်းနောက်တန်းကြခဲ့တာရုပ်သွားဆုံးဆက်ရနာရှင်တွေကြောင့်တမတော်ရဲ့တိုက်ခိုက်ရေးစွမ်းရည်တိုင်းပြည်ကိုကာကွယ်နိုင်တဲ့စွမ်းရည်ကျဆင်းခဲ့ရတာတွေကိုသင်ခန်းစာယူပြီးအရေးမြက်လေးလောက်တောင်ထဲ့သွင်းပြောသွားတာမကြားကြရပါဘူးမိခွန်းတနေရာမှာတော့တိုင်းပြည်နောက်ကျကျန်ရတဲ့ကိစ္စပြည်တွင်းလက်နက်ကိုင်ပြည်ပခါကြောက်ဆိုပြီးတော့ထဲ့ပြောသွားတာကိုတော့ကြားကြရပါတယ်အဲ့ဒါနဲ့ခြားနာစွာပဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ကအရင်ဆက်အနာရှင်ဗိုလ်ချုပ်ကြီးနေဝဲဗိုလ်ချုပ်မူကြီးဆန်းရွှေတို့လုပ်ကြမြတ်မတော်ရဲ့ခေါင်းစဉ်အောက်မှာအားလုံးကောင်းတယ်တိုင်းပြည်အတွက်လှုပ်တင်လှုပ်ထိုက်လို့လှုပ်ခဲရတာကြီးဖြစ်တယ်ဆိုတာမျိုးပဲပြောဆိုတာကြားခဲ့ကြရပါတယ်
ဒီပြောဆိုချက်တွေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့ဒီကနေ့သမိုင်းအမြင်လို့ပြောရင်လည်းရပါတယ်။အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလက်ရှိသူတို့ရည်တည်ချက်ကိုထည့်ပြောခဲ့ပါတယ်။အဲဒါကတော့တက်မတော်ဟာနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုထမ်းဆောင်မယ်ဆိုတာပါ။ဒါဟာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့လျော်ညီတဲ့ professional တက်မတော်ဆိုတာမျိုးနဲ့မတူကွဲပြားခြားနားတဲ့ပုံစံပါ။တနီယာမှာတော့တက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိနေဆိုတော့အရင်စစ်အာဏာရှင်ခေတ်ကအယူအဆကိုပြောဆိုထားပြန်ပါသေးတယ်။တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတိုင်းပြည်ပြည်သားတွေပညာရေးမြင့်မားပါမှပြည်သူတွေနဲ့ဖွဲ့စည်းထားတဲ့တက်မတော်တိုင်းပြည်ဗန္ဓဝေဘတ်ဂျက်နဲ့တည်ဆောက်ရတဲ့တက်မတော်ဟာအစ်င့်မြင့်အင်အားတောင့်တင်းမှဖြစ်ပါတယ်။ဒါဟာရိုးရှင်းတဲ့အယူအဆပါ။အရင်စစ်အာဏာရှင်တွေခေတ်တုန်းကတော့တက်မတော်သာအမိတက်မတော်သာအဖတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိပြီဆိုတဲ့စောင်ပုတ်တွေကင်ဆယ်ခိုင်းစိုင်းပုတ်တွေစိုက်ထူခိုင်းပြီးပြည်သူနဲ့တက်မတော်အခြေအမြင်လွဲမအောင်လုပ်ခဲ့ကြတာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့နောက်တစ်ချက်ကလွတ်လပ်စွာပြောဆိုရေးသားခွင့်ဆိုင်ရာကိစ္စပါ ဒီမိုကရေစီစနစ်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ရှိရဲဆိုပေမဲ့စီးနင်းစည်းကမ်းနဲ့အညီပြောဆိုရေးသားဖို့လိုပြီးတာဝန်ယူမှုတာဝန်ခံမှုရှိရမယ်လို့ဆိုထားပါတယ်။တစ်ဆက်တည်းကတော်ပြုတ်ကွဲအောင်ဂုဏ်သိက္ခာကျဆင်းအောင်အခြေအမြင့်မရှိတဲ့ပြောဆိုရေးသားမှုတွေရှိနေတယ်လို့ဆိုထားပြီးဒါတွေကိုသတိတရားအသိတရားနဲ့ရှင်ပြီးတုံ့ပြန်သွားမယ်လို့ဆိုပါတယ်။ဒီချက်နဲ့ပတ်သက်လို့ဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလတက်မတော်နဲ့ပတ်သက်ပြီးရေးသားတာတွေကိုတက်မတော်ဘက်ကဥပဒေကြောင်းအရာဆိုပြီးအရေးယူတာရှိခဲ့သလိုလက်ရှိမှာလည်းသတင်းမီဒီယာသမားအများစုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ရေးသားဖို့အတော်လေးသတိထားနေကြတာပကတိအခြေအနေပါ။
အားလုံးကိုခြုံငုံသုံးသပ်ရရင်အရင်သမရဦးသိန်းစင်ဆိုရလက်ထက်2017နဲ့2016ကြားကာလမှာဗိုလ်ချုပ်မူကြီးမေအောင်လှိုင်ခေါင်းဆောင်နဲ့မြန်မာတက်မတော်ဟာအရင်ဆရာနာရှင်ခေတ်တုန်းကလည်းမတူအောင်တမတော်ကိုကောင်းတဲ့ဘက်ရောက်အောင်ပြုပြင်ပြောင်းလဲရေးတွေအများကြီးလုပ်ခဲ့တာတွေ့နိုင်ပါတယ်။အခြားတစ်ဖက်မှာလည်းလက်နက်ကိုင်တိုင်းသာတပ်ဖွဲ့တွေနဲ့အပြစ်ခတ်ရပ်ဆဲနိုင်အောင်တမရဦးသိန်းစင်အစိုးရဦးဆောင်မှုအောက်မှာတက်တက်ကြွကြွပါဝင်ခဲ့တာကလည်းသမိုင်းမှတ်တမ်းပါပဲ။ပွင့်လင်းလွတ်လပ်စွာပြုလာတဲ့မီဒီယာတွေရဲ့ရေးသားမှုတွေကိုလည်းအစိုးရအဖွဲ့အစည်းတူကြီးခံခဲ့ပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရလက်ထက်မှာတော့အဲ့လိုအခြေအနေမျိုးမတွေ့ရသလိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့တမတော်ပုံတရာမျိုးဖြစ်အောင်ညီမှန်းချက်ထားနိုင်ငံရေးကနေဆုတ်ခွာဖို့စနစ်တကျပြုပြင်ပြောင်းလဲနေတဲ့အရေးအယောင်မျိုးလည်းမတွေ့ရသေးပါကြောင်းတင်ပြလိုက်ရပါတယ်။